မြန်မာနိုင်ငံဟာပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းကာကွယ်ဆေးထိုးတဲ့နှုန်းကျဆင်းလာခဲ့ပြီးတော့စိုးတင်ကာကွယ်နိုင်တဲ့ရောဂါတွေကိုကူးစက်နိုင်ချေတိုးလာတယ်လို့ကုလသမဂ္ဂကလေးသင်ငယ်များရံပုံငွေအဖွဲ့ UNICEF ကဒီကနေ့မှပဲသိပေးလိုက်ပါတယ်။ဒါကြောင့်ကလေးသင်ငယ်တွေအတွက်ကာကွယ်နိုင်တဲ့ရောဂါတွေကူးစက်ခံရတာမျိုးမဖြစ်အောင်အချိန်မီကာကွယ်ဆေးထိုးကြဖို့ဧပြီလ24ရက်နေ့ကနေ30ရက်နေ့အတွင်းကမ္ဘာကာကွယ်ဆေးထိုးနှံတိုက်ကျူးရေးရပ်တန့်ပတ်မှာ UNICEF ကတိုက်တွန်းထားပါတယ်။တချိန်တည်းမှာပဲငှက်ပြားယောဂါဟာမြန်မာနိုင်ငံကကလင်းငယ်တွေအပါအဝင်လူကြီးသူငယ်ကြားမှာမယွေလူတိုင်းယောဂါခံစားရနိုင်တာကြောင့်အနာဂတ်မှာငှက်ပြားယောဂါကိုအောင်ကြိုးစားကြပါစို့လို့ဆိုပြီးတော့လည်းမနေ့ကကြားရောက်တဲ့ကမ္ဘာငှက်ပြားယောဂါတိုက်ဖျက်ရေးနေ့မှာကုလသမဂ္ဂကလင်းမြတ်ရပ်ပုံငွေအဖွဲ့ UNICEF ကနှိုးဆော်ပါတယ်ကမ္ဘာကလေးသင်ငယ်ဥယျာဉ်ရဲ့လေးပုံတစ်ပုံဟာပြိပခဖြစ်ပွားတဲ့နေရာတွေမှာနေထိုင်နေကြတာဖြစ်ပြီးတော့2023ခုနှစ်အတွင်းဒီမြန်မာအပါအဝင်ပြိပခဖြစ်ပွားနေတဲ့နိုင်ငံပေါင်း82နိုင်ငံအတွေ့အရေးပေါ်ထောက်ပံ့ရေးပစ္စည်းနဲ့အသက်ကယ်ဆယ်ရေးပြည်လဲထူထောင်ရေးအတွေ့အမေရိကန်ဒေါ်လာ1,890ကျော်ဖို့သုံးစွဲခဲ့တယ်လို့လည်း UNICEF အဖွဲ့ကြီးကသတင်းထုတ်ပြန်ထားပါတယ်ရှင်